အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ Don't see the way to wallow in the little dead day keep it in mind oh we got she day pretty good to die che wa boya tu table sui le mesite
nya le che tan to ta shin mya ko mingala a paw ne pye so ne ni ye le phit ba sei lo na kho sat ta lai ba de to ta shin mya shin tu ta phle sui ne me a si sin le ma yo shin do a sa sa ma a ha ra mya ko ya yu chin so de a chang le ko jama ru mi ne
jino simon lo ga
de pya pye ta ma me phit ba de to ta shin mya shin ဖန်ဆင်းရှင်ရဲ့မူလသတ်မှတ်ထားတဲ့အစားအသောက်ကအပင်ကနေအခြေခံခဲ့ပါတယ်။သတ္တရှင်များရှင်နှံစားတဲ့ဂျုံစံစားတဲ့အစိအစံသီးနှံတွေမှာအမြင်ဓာတ်တွေပေါင်းဆက်ပြီးတော့ကစီဓာတ်နဲ့သက်ဆောင်ဩဇာဓာတ်တွေတတုဓာတ်တွေလည်းပါဝင်ပါတယ်။တတိဝန္တနဲ့ဟင်းသီးဟိရတွေမှာစုံလင်များပြားတဲ့အယောင်အသွေးနှံရတာနဲ့ယောဂတွေကိုကာကွယ်နိုင်တဲ့သက်ဆောင်ဓာတ်တွေတတုဓာတ်တွေလည်းပေါများကျွမ်းဝစွာပါဝင်ပါတယ်ရှင်။
ဟုတ်ပါတယ်ခင်ဗျာလူတော်တော်များများဟာတတိဝလံနဲ့ဟင်းသီးဟိရွက်တွေကိုပုံပုံနှစ်သက်ကြပါတယ်ဒါကြောင့်မို့လို့လည်းအဲ့ဒီအစာစာတွေကိုမြတ်တာစွာသုံးဆဲဖို့လိုအပ်ပါတယ်အဲ့ဒီအစာတွေထဲမှာအယောင်အထူးရည်နဲ့တက်တိုးဆန့်ကျင်ပစ္စည်းများစွာပါဝင်နေပါတယ်အဲ့ဒါအပြင်ပဲတောင်းရှင်ပဲခွန်မာသီးနဲ့အစေးဆံတွေမှာလည်းအာဟာရဓာတ်တွေပြည့်စုံစွာပါဝင်နေပါတယ
်တငယ်ချင်းဆိုင်မွန်ပြောသားသလိုပါပဲရှင်ပဲသီးပဲစည်းနဲ့ပဲနီလေးစားတဲ့ပဲတောင်းရှင်ပဲမြို့တွေမှာသူကဲကောင်းမွန်တဲ့အသားဓာတ်တွေပါဝင်သလိုသတ္ထုတဲ့သက်ဆောင်ဩဇာတဲ့နဲ့ယောဂကိုကာကွယ်နိုင်တဲ့အာဟာရဓာတ်တွေလည်းပါဝင်ပါတယ်။အခွန်မာသီးနဲ့အစေးဆံတွေကနေပေါ်ကျွားတဲ့အဆီဓာတ်တွေကိုရရှိပေမဲ့ဆိုယူနစ်ကယ်လိုရီတွေကိုစုပုံစည်းတဲ့အတွက်ဒီနေ့မှာတစ်ချိန်ကနေနှစ်ချိန်အထိသာကန့်သက်စားသုံးသင့်ပါတယ်။ဟင်းသီးဟိရွက်အမျိုးအစားတွေမှာမပါဝင်တဲ့ငါးချက်သားဘဲသားအမဲသားစတဲ့အဆုမှာပါဝင်တဲ့အရာတွေကိုစားစရာမှာလဲတော်ရုံတန်ရုံလောက်သာစားသုံးသင့်ပါတယ်ရှင
်တချို့သောသူတွေကတော့နှုတ်ထွက်အစားအစာနဲ့ကြက်ဥဘဲဥတွေကိုရွေးချယ်စားသုံးကြပါတယ်အဲသတိပြုရမယ့်အချက်ကတော့တရိတ်ဆန်ကထုတ်လုပ်တဲ့အစားအစာတွေအားလုံးကအဆီခဲကိုလက်စထရောဓာတ်မြင့်မားစွာပါဝင်နေတာမို့နှလုံးပတ်သွေးလွတ်ကျောအဆီပိတ်ရောဂါဖြစ်ပေါ်လာရခြင်းရဲ့အကြောင်းရင်းဖြစ်ပါတယ
်တကယ်ချင်းပြောခဲ့သလိုပဲမှတ်ပါတယ်အဆီဓာတ်စီအချိုနဲ့စားစားတဲ့အစားအစာတွေကကျမတို့ခန္ဓာကိုယ်အတွက်အနှဲငယ်များသာလိုအပ်ပါတယ်အာယိုဒင်းဖြစ်စေထားတဲ့အစာကိုစားသုံးတာကခန္ဓာကိုယ်အတွက်အနည်းငယ်သာပမာဏလိုအပ်တဲ့အာယိုဒင်းသတ္ထုကိုယာယူနိုင်ပါတယ်။ဒါပြင်ပင်လယ်စားပင်လယ်ကြောက်ကြောကြောက်ပွင့်ဒါမှမဟုတ်ဖြစ်စေအစာစားကနေလည်းယာရှိနိုင်ပါတယ်။တောတရှင်တို့အနေနဲ့လည်းမှန်ကန်လာရွေးချယ်စားသုံးခြင်းဖြင့်လုံလောက်ပြည့်ဝတဲ့ခွန်အားတွေကိုယာရှိနိုင်ကြပါလေ။တ
ောတရှင်တို့လည်းဒီနေ့မှာကျွန်တော်ဆိုင်မွန်နဲ့တန်ငယ်ကြီးဖြစ်သူရိုမီတို့တင်ပြပေးခဲ့တဲ့ယုရှင်းနဲ့အစားအစာမှာအာဟာရများကိုရယူခြင်းဆိုတဲ့ကျမ်းမာရဲ့ဘုဒ္ဓအကြောင်းအရာလေးကိုကြားသိရခြင်းအပြင်ကျမ်းမာပျော်ရွှင်တဲ့ဘဝတတ်တာကိုရရှိပတ်ဆိုင်ရပါစေလို့ဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်လူလူတိုင်းအပြည့်အဝဝါဖို့ရ
จองลีซีตะกอดตั่วเปลี่ยนหยอดซีจีเป prani dang ba ta so tu chang le do ye shut ke lu re twa tu li pe ga bu long ne tu na lo na si ta go stay ga yue no ke ke te pe ke mi le India ko pe wi ma lo o metta shin o tisa shin do bwa myo le che twi tu phie si ga ta po thaw ra le si di India ko pe wi ma lo o metta shin o tisa shin do bwa myo le che twi tu phie si ga ta po ta ra me si di mong ba lu ri twa tu le be lu yo sha de pyin nge de ga yo India ko pe wi ma lo o metta shin o tisa shin do bwa myo le che twi tu phie si ga ta po ta ra me si di
to lo shin mya cha ma lo mu ja ba ya la nya ma pi 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 da paung shin lan cha mi lo mu ja ba si da ma tat myo twa ya လမ်းမပေါ်မှာဆိုတဲ့ခေါင်းစဉ်နဲ့ဟောကြားတော်မှာဖြစ်ပါတယ်။ရှင်ဘောလူဓမ္မသက်မြို့သွားတဲ့လမ်းခရီးကအေဗာတောင်တန်းကြီးနဲ့ဂရဇင်းတောင်တန်းကြီးနှစ်ခုကြားရာကုန်ရည်တွင်အနီးဆိုင်ကာရှီဟောင်းမြို့ကြီးကိုကျော်ဖြတ်သွားရပါတယ်။ဒီလမ်းခရီးအကြောင်းကစိတ်ပါဝင်စားစရာအလွန်ကောင်းပါတယ်။စိတ်ပါဝင်စားစရာကောင်းတဲ့ချက်ကတော့ဒီလမ်းကြောင်းတိုင်းအာဗရာဟံ၊ဣဇက်၊ယာကုပ်ပရောဖက်ကြီးများနဲ့ရှင်မင်းများအပြင်တခင်ယေရှုခရစ်နဲ့တပည့်တော်များလည်းဒီလမ်းကြောင်းကိုရှောက်လှမ်းသွားခဲ့ပူကြပါတယ်။ရှင်ပေါလုဟာရှင်မာရိနယ်ကိုကျော်ဖြတ်လိုက်တာနဲ့မြင်မာတဲ့ဟာမုန်တောင်ကိုလှမ်းမြင်ရပါပြီ။တောအသွဲသဲတောင်ထထနဲ့အပူဒဏ်တွေကိုခံစားပြီးဓမ္မသက်မြို့ကိုခီးနှင်လာခဲ့တာ။တဖြည်းဖြည်းနဲ့ဓမ္မသက်မြို့စီကိုနီးကပ်လာနေပါပြီ။ရှေးအကြဆုံးဖြစ်တဲ့ဓမ္မသက်မြို့ကြီးစီရှင်ပေါလုဘာကြောင့်ခီးနှင်လာခဲ့ပါသလဲ။ခရိယန်တွေကိုဖမ်းဆီးတပ်ပစ်ဖို့ခီးနှင်လာခဲ့ခြင်းဖြစ်ပါတယ်ဓမ္မသက်မြို့အကြောင်းကလည်းစိတ်ပါဝင်စားကြပါပဲသူနဲ့အတူထင်ပေါ်ကြော်ကြားလာခဲ့တဲ့အခြားမြို့ကြီးတွေပျက်စီးကွယ်ပြောက်သွားကြပေမဲ့ဓမ္မသက်မြို့ကြီးကတော့ခဏတိုင်ပန်းပန်လျက်ပါပဲခင်ဗျာဥပမာအနေနဲ့အလွန်ကြီးကျယ်ခမ်းနားလာတဲ့ဘေဘီလုံမြို့ကြီးကိုပြန်ကြည့်လိုက်ပါဘေဘီလုံမြို့ကြီးဟာဒီကနေ့ကမ္ဘာပေါ်ကကွယ်ပြောက်သွားခဲ့ပါပြီဒီကနေ့မြို့ပြတ်ကြီးအဖြစ်နဲ့သာတည်ရှိနေတာတွေ့ကြပါတယ်ဒါပေမဲ့ဓမ္မသက်မြို့ကြီးကတော့ဒီနေ့အထိတည်နှံ့နေသေးပါဓမ္မသက်မြို့ကြီးဘလောက်အထိရှိကြခဲ့ပါသလဲအာဗြဟံရဲ့ကျွန်းအီလီယာဇာဟာဓမ္မသက်မြို့သားပါစီးရီးယားစစ်ဗိုလ်ချုပ်ကြီးနေမာဟာလည်းဓမ္မသက်မြို့ကလာခဲ့တာလို့တမန်ကျမ်းစာမှာဖော်ပြထားတာတွေ့ရပါတယ်ရှင်ဘောလူအကြောင်းကိုပြန်ဆက်ကြပါဦးစုရှင်ဘောလူတို့အဖွဲ့ဓမ္မသက်မြို့ကြီးအနီးကိုရောက်ရှိလာပါပြီ မြို့ကြီးကိုထင်ထင်ရှားရှားမျက်ဝါးထင်ထင်တွေ့မြင်နေကြပါပြီ။အချိန်ကတော့ပူပြင်းတောက်ပနေတဲ့နေမွန်းတဲ့အချိန်ပါ။အဲ့ဒီအချိန်မှာရုတ်တရက်မမျောလင်းပဲဘဟုသူတ္တတစ်ခုနဲ့ရင်ဆိုင်တွေ့လိုက်ရပါတယ်။အဲ့ဒီဖြစ်ပျက်ကသူ့ရဲ့အသက်တာကိုပြောင်းမြန်ပြန်လှန်ပြစ်လိုက်တယ်လို့ပြောင်းလဲသွားစေခြင်းဖြစ်ပါတယ်။ဓမ္မသက်မြို့ကြီးအနီးကိုရောက်တဲ့အခါမှာနေရက်မကတောက်ပတဲ့လင်းရောင်တန်းကြီးကရုတ်တရက်ရှင်ဘောလူပေါ်ကိုကြားရောက်လာခဲ့ပြီးအလွန်တောက်ပလွန်းတဲ့အလင်းရောင်များကြောင့်ရှင်ဘောလူရဲ့မျက်စိနှလုံးမျက်စိနှစ်ကွင်းအလင်းကွယ်ပြောက်သွားခဲ့ရပါတယ်။ဒါနဲ့မကသေးပါဘူးရှင်ဘောလူဟာမြေကြီးပေါ်မှာလဲကျသွားခဲ့ပါတယ်။မြေကြီးပေါ်မှာလဲကျနေတဲ့အချိန်မှာအတန်တန်ဘယ်လိုပြောလိုက်ပါသလဲဆိုတာကိုတမန်ကျမ်းစာမှာကျွန်တော်ဖတ်ပြပါမယ်။တမန်တော်ဝုဒ္ဓခန်းကြီးကိုအခန်းငယ်၄ရက်နေ၆ရှောလူရှောလူအဘယ်ကြောင့်ငါ့ကိုညှင်းဆဲသနည်းဟုပြောသောစကားတန်ကိုကြားလင်တခင်တခင်ကိုတော်သည်အဘယ်သူနည်းဟုမေးလျှောက်၏တခင်ဖျားကလည်းငါကသင်ညှင်းဆဲသောယေရှုဖြစ်သည်ထ၍မြို့တွင်သို့ဝင်လောသင်ပြုရမည့်အမှုကိုပြောလိမ့်မည်ဟုမိန်တော်မူ၏ခြေတော်တော်ရခြင်းပေါင်းတို့ခမညာဒီဖြစ်ပျက်ဟာအိမ်မက်မဟုတ်ပါဘူးဒီဖြစ်ပျက်ဟာယူပါယုံလည်းမဟုတ်ပါဘူးဒီဖြစ်ပျက်ဟာစိတ်ဆွဲလန်းလွန်းလို့စိတ်ထဲမှာဖြစ်ပြက်လာတဲ့ထင်မြင်ချက်လည်းမဟုတ်ပါဘူးစတေဖန်သေဂာနီကိုထင်ရှားပြခဲ့တဲ့သခင်ယေရှုခရစ်ဟာယခုရှင်ပေါလုကိုလည်းမျက်ဝါးထင်နေကိုရောင်ထင်ရှားပြခဲ့ခြင်းဖြစ်ပါတယ်ရှင်ပေါလုကိုတိုင်သူ့ရဲ့ကိုရိဘဟုသုတကိုဘယ်လိုသက်သေခံထားပါသလဲဆိုတာကျွန်တော်တမန်ကျမ်းစာမှာဖတ်ပြပါရစေကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး9အခန်းငယ်1ငါသည်သခင်ယေရှုခရစ်ကိုကိုတိုင်မြင်ရပြီခြေတော်တော်ရှင်ပေါလုခင်ဗျာသခင်ယေရှုခရစ်တည်ခြင်းကနေရှင်မြန်ထမြောက်ပြီးတဲ့နောက်ရှင်ပေါလုကသခင်ယေရှုခရစ်ကိုကိုယ်တိုင်တွေ့မြင်ရတယ်လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်။ကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး15အငယ်5အနေနဲ့၈ကိုလည်းကျွန်တော်ဖတ်ပါဦးမယ်။ကေဖသည်ကိုတော်ကိုမြင်ရပြီးမှတကြိမ်နှစ်ပါးသောသူတို့သည်မြင်ရကြ၏။ထို့နောက်ညီကို900မကတပြိုင်နက်မြင်ရကြ၏။ထို့နောက်ယာကုပ်မြင်ရ၏။ထို့နောက်တမန်တော်အပေါင်းတို့သည်မြင်ရကြ၏။နောက်ဆုံး၌ငါမြင်ရ၏။သခင်ရှိခိုးတည်ခြင်းကနေရှင်မြန်ထပြောက်ပြီးတဲ့နောက်လူပေါင်း900ကျော်တွေ့ခဲ့ရပါတယ်။တပံကောင်းငင်ကိုပြန်တက်ပြီးတဲ့နောက်ပိုင်းမှာနောက်ဆုံးသခင်ရှိခိုးကိုတွေ့ရတဲ့ပုဂ္ဂိုလ်ကတော့ရှင်ပေါလုဖြစ်ပါတယ်။တည်ခြင်းကနေရှင်ပြန်ထပြောက်ပြီးတဲ့နောက်သူ့ကိုယ်တိုင်မြင်ရတယ်လို့သက်သေခံထားတဲ့အချက်ကိုလည်းဖတ်ကြည့်ကြပါဦးစို့။တမန်တော်ဝုဒ္ဓခန်းကြီးကိုအခန်းငယ်7ခုနဲ့18ညီလျှောလူသင်လာတော်လား၌သင်အားထင်ရှားတော်မူသောသခင်ယေရှုခရစ်သည်တဲ့မျက်စိမြင်မြန်စေခြင်းက၎င်းတင့်ကိုတန်ရှင်းသောဝိညာဉ်တော်နှင့်ပြည့်စေခြင်းက၎င်းငါကိုစေခန့်တော်မူသည်ဟုပြောဆို၏ထိုခဏ၌လျှောလူ၏မျက်စိမှငါကြီးกว่าသခဲ့သူဖြစ်၍မျက်စိမြင်မြန်သဖြင့်ထ၍ဗတ္တိဇံကိုခံယူလေ၏တောထရှင်ပေါင်းတို့ခမသခင်ယေရှုခရစ်မျက်နာတော်ကထွက်လာတဲ့ရောင်ကြီးတော်ဟာအလွန်တောက်ပလွန်းတဲ့အတွက်သာမန်မျက်စိနဲ့ကြည့်လို့မရနိုင်ပါဘူးသာမန်မျက်စိနဲ့ကြည့်မိတဲ့ရှင်ပေါလုအတွက်လုံးဝကိုမျက်လုံးများကွယ်သွားခဲ့ရပါပြီ။ရှင်ပေါလုလဲကြရာကပြန်ထလာတဲ့အခါဘာမှမမြင်ရတော့ပါဘူး။မြို့ထဲရောက်အောင်သူ့အဖော်တွေကသူ့ကိုတွဲခေါ်လာခဲ့ကြတာပါ။မြို့ထဲကိုရောက်ပြီးတဲ့နောက်၃ရက်လုံးလုံးမျက်စိလုံးဝမမြင်ရတော့ပါဘူး။၃ရက်လုံးလုံးဘုရားသခင်ဤ၃ရက်လုံးလုံးဘုရားသခင်ဤအပြစ်ဖြေလို့ချင်းခံရဖို့ရေဘုရားသခင်ဤကူညီမားစားမှုရေလမ်းပြမှုရရှိဖို့အတွက်အစာရှောင်ဆူတောင်းလျက်နေပါတယ်။ယာနဲ့ကြည့်တဲ့ခရိယန်တွေကိုသတ်ပစ်ခဲ့ပါပြီ။ခရိယန်တွေကိုညှင်းဆဲခဲ့ပါပြီ။နှိပ်စက်ခဲ့ပါပြီ။ဒီအမှုတွေအတွက်နောင်တကြီးစွာနဲ့ဝမ်းနည်းလျက်ရှိပါတယ်။နှစ်အနည်းငယ်ကြာခဲ့ပြီဖြစ်တဲ့စတီဖန်ကိုဂဲနဲ့ပေါက်တက်ခဲ့ပုံကိုလည်းပြန်လည်မြင်အောင်မိပါတယ်။သူ့ရဲ့လူမျိုးဆွဲ၊ဂိုင်းကနာဆွဲစိတ်တွေနဲ့မထိန်နိုင်မသိမ့်နိုင်ပြုလုပ်မိကြတာကိုလည်းယူကျုံမရဖြစ်ရရှာပါတယ်။ရှင်ဘောလူဟာသူပြုလုပ်ခဲ့တဲ့အပြစ်တွေအတွက်စင်ကြီးတွေမပေးပါဘူး။သူမပြောင်းလဲခင်ကသူ့ရဲ့အခြေအနေကိုဘယ်လိုဝန်ခံထားပါသလဲဆိုတာကျွန်တော်ဖတ်ပြပါရစေ။တိမောသေဩဝါဒစာပထမဆုံးခန်းကြီး1အခန်းငယ်73ငါသည်ကဲ့ရဲ့သောသူညှင်းဆဲသောသူကြမ်းကြုတ်သောသူဖြစ်၏။ထို့သောလည်းသစ္စာရှိသောသူဟုထိုသခင်သည်မှတ်၍ဓမ္မဆရာအရာ၌ခံထားတော်မူ၏ထို့သောငါပြုသောအခါယုံကြည်ခြင်းမရှိအပန်းမတိပဲငါပြုသောကြောင့်ကရုဏာတော်ကိုငါခံရ၏ရှင်ဘောလူဟာသူလုပ်ခဲ့တဲ့အရာသူတကယ်အမှန်ထင်လို့တကယ်အမှန်တရားကိုနားမလည်ပဲလုံးမိတဲ့အတွက်ကြောင့်ဘုရားသခင်ကခွင့်လွှတ်တာဖြစ်တယ်လို့သူဖော်ပြထားတာလည်းတွေ့ရပါတယ်ရှင်ဘောလူအနေနဲ့ခရိယန်တွေကို
တက်ခဲ့တဲ့အခါမှာခရိယန်တွေဟာတကယ်ကိုမှားတယ်လို့ယုံကြည်ခဲ့တာပါမှားတဲ့ဘာသာအလင်းများခြေမုံပြစ်လိုက်ရင်ကဘာဘဝနေကွဲပြောက်သွားရင်လူတွေအတွက်ပိုကောင်းလိမ့်မယ်လို့ယိုယိုသားသားယုံကြည်ချက်နဲ့စိတ်အားထိတ်တန်စွာပြုလုပ်ခဲ့တာပါခြေတော်တော်ရှင်ပေါင်းတို့ခင်ဗျာကျွန်တော်တို့ဒီနေရာမှာသတိပြုရမယ့်အချက်ကယိုယိုသားသားနဲ့စိတ်အားထက်သန်စွာပြုလုပ်နေပေမဲ့အကြီးအကျယ်အမားကြီးပြုလုပ်နိုင်တယ်ဆိုတဲ့အချက်သတိပြုရပါလိမ့်မယ်ယိုယိုသားသားစိတ်ချယုံကြည်ခြင်းဟာသိတ်ကောင်းမြတ်တဲ့ပါရမီပါဒါပေမဲ့ယိုသားစွာစိတ်ချယုံကြည်မှုနဲ့တော့မလုံလောက်သေးပါဘူးတမာတရားနဲ့မေတ္တာတရားကိုအခြေခံထားပါလိမ့်မယ်ကျွန်တော်တို့ရဲ့ယိုယိုသားသားယုံကြည်ချက်တွေကိုတမာတရားမှာမှတ်ကြောက်တင်ခြင်းချစ်ချင်းမေတ္တာမှာမှတ်ကြောက်တင်ခြင်းများပြုလို့စစ်ဆေးပြီးမှစိတ်ချပါလိမ့်မယ်။ဒါကြောင့်သမာကျမ်းစာကကျွန်တော်တို့ကိုဘယ်လိုသတိပေးထားပါသလဲ။သုတ္တဉာဏ်ခန်းကြီး14အခန်းငယ်7လူထင်သည့်အတိုင်းအစနိုင်မှန်သောလက္ခဏာရှိတော်လဲအဆုံး၌တည်ခြင်းသို့ပို့သောလမ်းတစ်မျိုးရှိ။ချစ်တော်တော်ရှင်ပေါင်းတို့ခင်ဗျာ။တချို့လူတွေဟာအမှန်ထင်လို့လုပ်ကြတာပါ။နောက်ဆုံးတေကန်ကြီးတော့မှမှားမှန်သိပြီးဘာမှပြုပြင်မှုအချိန်မရလိုက်တော့ပါဘူး။ချစ်တော်တော်ရှင်ပေါင်းတို့လူတွေဟာသမာတရားနဲ့မေတ္တာတရားကိုအဓိကမထားဘဲကိုအမှန်ထင်ရာယိုယိုသားသားလုပ်ခဲ့ကြပြီမယ်အဆုံးအကျမှာမှားမှန်သိရင်တော့ကျွန်တော်တို့အခက်တွေ့ပါလိမ့်မယ်ဒီအချက်ကိုအလေးအနက်သတိပြုကြပါရှင်မောလူရဲ့အသက်တာကိုနည်းနည်းလေးပြန်လည်စဉ်းစားကြပါစို့ရှင်မောလူဟာပထမခရစ်ယာန်တွေကိုလိုက်တက်နေတာပါဘာဖြစ်လို့တက်တာလဲခရစ်ယာန်မာသာဟာပါတယ်ယေရှုခရစ်ဟာဖယားမဟုတ်ဘူးလို့သူယုံကြည်ခဲ့ပါတယ်ဒါကြောင့်မမှန်တဲ့ဘာသာကိုကိုးဝယ်တဲ့ဒိဋ္ဌိတွေကိုတတ်ပြခြင်းအပြင်ဘုရားအမှုတော်ကိုဆောင်ရွက်မယ်လို့ဆက်ကလုံဆောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။နောက်ပိုင်းသခင်ယေရှုခရစ်နဲ့မျက်နှာချင်းဆိုင်တွေ့တဲ့အခါမှာတော့သူ့ရဲ့အသက်တာဟာပြောင်းမြန်ပြောင်းလဲသွားပြီးဘုရားသခင်ရဲ့အမှုတော်ဆောင်ကြီးတယောက်ဖြစ်လာတာကိုတွေ့ရပါတယ်။ခြေတော်တော်ရှင်ပေါ့တို့ခင်ဗျာ။ဒုတိယတယောက်ကတော့ဥဇာအကြောင်းဖြစ်ပါတယ်။ဖိလိတိလူမျိုးတွေကဣသေလလူမျိုးတွေကိုဝန်တိုက်ပြီးပရိညင်သက်တာကိုသူတို့နိုင်ငံကိုတည်ဆောင်သွားခဲ့ပါတယ်။ပရိညင်တစ်တာထားတဲ့နေရာတွေမှာဘေးရန်အန္တရာယ်အကြီးအကျယ်ကျလာတဲ့အခါမှာတော့ပရိညင်တစ်တာကိုဣသေလလူမျိုးတွေရှိတဲ့နေရာကိုပြန်ပို့လိုက်ကြပါတယ်ခြေတော်တော်ရှင်ပေါ့တို့ခင်ဗျာအဲ့လိုပြန်ပို့တဲ့အချိန်ခါမှာနွားလှဲပေါ်မှာပရိညင်တစ်တာကိုတင်ပြီးယူလာကြပါတယ်အဲ့ဒီအချိန်ခါမှာတနင်္လာရောက်တော့မြေကတိတ်ဆောက်တဲ့အတွက်ပရိညင်တစ်တာလိမ့်ကြမလို့ဖြစ်ခဲ့ရပါတယ်အဲ့ဒီအချိန်မှာဥဇာကမထီရမတွေ့ရဆိုတဲ့ပရိညင်တစ်တာကိုစေတနာနဲ့ယိုယိုသားသားသွားတို့လိုက်တော့လဲထီတာနဲ့ချက်ချင်းတိတ်ဆုံးသွားတာတွေ့ခဲ့ရပါတယ်ချစ်တော်တော်ရှင်ပေါင်းတို့ခင်ဗျာဥဇာဘာဖြစ်လို့တိတ်ဆုံးသွားရပါသလဲဥဇာဟာပရိညင်တစ်တာလှဲဘော်ကလိမ့်ကြမှာဆိုလို့စေတနာနဲ့ယိုယိုသားသားသွားပြီးထိန်လိုက်တာပါသို့တော်လည်းသူဟာပွဲချင်းပြီးတိတ်ဆုံးသွားခဲ့ရပါတယ်ဘာကြောင့်လဲချစ်တော်တော်ရှင်ပေါင်းတို့ဒီနေရာမှာယိုယိုသားသားယုံကြည်မှုနဲ့မလုံလောက်ဘူးဘုရားသခင်နှုတ်ကပတရားတော်နဲ့အညီလိုက်လျှောက်ဖို့လိုအပ်တယ်ဆိုတဲ့အချက်ကိုတွေ့ကြရတယ်မဟုတ်ပါလားဒါကြောင့်ကျွန်တော်တို့ဟာဘုရားသခင်ကိုယုံသားသားယုံကြည်တဲ့အပြင်ဘုရားသခင်နှုတ်ကပတရားတော်ကိုကျွန်တော်တို့အဓိကထားပြီးလိုက်လျှောက်ကြပါလိမ့်မယ်ဘုရားသခင်ရဲ့နှုတ်ကပတရားတော်နဲ့ချစ်ချင်းမေတ္တာတရားကိုဗဟုပြုပြီးအသက်တာမှာမှတ်ကြောက်တင်လိုက်လျှောက်ကြပါစို့လို့ဆန္ဒပြုရင်းညီကုန်းချုပ်လိုက်ပါရစေအာမင်
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်။သောတာရှင်များရှင်အခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကချီနောင်တက်သည့်တိမ်မွေ့သောနောင်ကျူဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။ တော်တာရှင်များရှင်အိမ်နောင်ရေးဆိုင်ရာနှောင်ကျိုးဟာအရင်နည်းဆုံးအသိမွေဆုံးနဲ့အသက်ရှင်ဆုံးဖြစ်ပါတယ်ဒီနှောင်ကျိုးကိုလူသားတွေအတွက်မင်္ဂလာတရအနေဖြင့်ရည်တည်စီဖို့ရည်စူးထားပါတယ်ထိမ်းမြားမင်္ဂလာပရိညင်ကိုဉာဏ်ပညာအမျိုးမြင့်ရှိစွာဖြင့်၎င်းဖရာသခင်ကိုကြောက်ရွံ့ရိုတည်တဲ့စိတ်ဖြင့်၎င်းဒီတာဝန်ဝတ္တရားတွေကိုအတိစိတ်တဲ့ဖြင့်၎င်းပြုလုပ်တဲ့အခါဝမ်းမြောက်ဖွယ်သောကောင်းချူကျေးဇူးတရက်ကိုဖြစ်စေပါလိမ့်မယ်။သောတာရှင်များရှင်အိမ်နောင်တိုင်းဟာချစ်ချင်းမြတ်တာထွန်းကားတဲ့နေရာဖခင်သခင်ရဲ့ကောင်းကင်တမန်များစံပြော်ရာအရက်ဖြစ်ပြီးမိဘတို့နဲ့သားသမီးတွေရဲ့စိတ်နှလုံးများကိုနူးညံ့တိမ်မွေ့ကအောင်မြင်နိုင်နေတဲ့မြေစာတက်ရောက်မှုဖြင့်ပြုပြင်တဲ့နေရာဖြစ်တည်ပါတယ်ရှင်။ကျွန်ုပ်တို့ရဲ့အိမ်တော်တွေကိုဘေးတလတ်အရက်ဖြစ်စေရန်၎င်းကျွန်ုပ်တို့ရဲ့စိတ်နှလုံးကိုယ်ွယ်ရာအရက်ဖြစ်စေရန်၎င်းဆောင်ရွက်ရမယ်။ဘုရားသခင်ရဲ့မေတ္တာတော်မွေးမြူတူလောင်ထားတဲ့စိတ်နှလုံးတွင်မှငြိမ်သက်ခြင်းအလင်းနဲ့ဝမ်းမြောက်ခြင်းဆိုတဲ့မင်္ဂလာများကြီးထွားရင့်သင်လာရမယ်။ဘုရားသခင်ရဲ့နှုတ်ပတ်တော်ကိုအိမ်သူအိမ်သားများရှိမှမေတ္တာဖြင့်ချပြပြီးဘုရားသခင်သည်ဘယ်ကဲ့သို့မိမ့်မွဲ့ထားတော်မူသည်လို့ဆွေးနွေးတိုင်ပင်သင်ပါတယ်တော်တာရှင်များရှင်အိမ်တော်မှာခရစ်တော်ရှိလျင်အိမ်ကတာယာမှာဖြစ်ပါတယ်မေတ္တာကရုဏာနဲ့တိမ်မွေ့ခြင်းတို့ပြည့်ဝပြီးတာယာတဲ့အိမ်တော်တို့ကောင်းကင်တမန်များဝင်ရောက်လည်ပတ်ရန်နှင့်တက်ကြပါတယ်ရှင်ဖခင်သခင်ရဲ့ဘုန်းတော်ကိုလည်းထင်ရှားစေပါတယ်သားသမီးများအသက်အရွယ်ငယ်စဉ်အချိန်ကာလမှာတတိဝရိယဖြင့်အုတ်ထိန်နဲ့ခရစ်ယာန်အိမ်တော်မှာတရားလဲလွတ်ဖြစ်ခြင်းဖောက်ပြန်ပျက်စီးခြင်းဤဘေးအန္တရာယ်မှာဧကန်မှောက်ချအကွယ်ကာရရှိမှာဖြစ်ပါတယ်ဒီလိုအိမ်တော်ရဲ့သားသမီးတွေဟာသူတို့ရဲ့မိဘတွေကိုဒါမှကကောင်းကင်ဘုံရှိခမဲတော်ဖျားသခင်ကိုပါဦးညွှန်မျက်နှာကြပါလိမ့်မယ်။လောကရဲ့ညဉ့်ဉန်းတဲ့ဩဇာတက်ရောက်မှုတွေဟာသားသမီးတို့အားထိခိုက်မှုမရှိစေဖို့သူတို့နဲ့လောကဆက်ကြမှာခိုင်မာတောင့်တင်းတဲ့အခါအစည်းကိုသူတို့ငယ်စဉ်အရွယ်ကစပြီးတိဆောက်ထားရန်လိုအပ်လာပါတယ်ရှင်။ခရစ်ယာန်များရဲ့စင်ကြယ်မြင့်မြတ်ကောင်းမွန်ခြင်းတွေကိုကဗာကြီးအားခရစ်ယာန်အိမ်တော်ကထင်ရှားစွာပြသတင်ပါတယ်။မိဘတို့ဟာသူတို့ရဲ့အိမ်တော်များကိုကျင့်ဝတ်ဆိုင်ရာဒုစရိုက်နဲ့လုံးဝခင်းရှင်းအောင်ဆောင်ရွက်ရန်တာဝန်ရှိကြောင်းသိရှိနားလည်တင်ပါတယ်။ဖျားသခင်အားယိုသည်မျက်နှာစွာခူလုံခြင်းဟာအိမ်တော်ကိုပြည့်ပြည့်စုံစေပါတယ်ရှင်။မိဘနဲ့သားသမီးတို့ဟာလည်းဖခင်ခင်နဲ့မိသားအရပြုရန်ကိုကိုကိုပြုပြင်ဆုံးမကြရမယ်။မိမိတို့ရဲ့အနေထိုင်အချင်းလေးတွေဟာဖခင်ထားရှိတော်မူတဲ့အကျင့်စီနဲ့လိုက်လျောညီထွေရမှာဖြစ်ပါတယ်။မိသားစုဆက်ဆံရေးဟာတန့်ရှင်းစင်ကြယ်ရမယ်။ခရစ်ယာန်အိမ်တော်များကိုတည်ထောင်ခြင်းနဲ့ကြီးကြပ်ခြင်းဟာဖခင်ရဲ့အကျင့်စီနဲ့ကိုက်ညီမယ်ဆိုရင်ခရစ်ယာန်အကျင့်စာရိတ္တတည်ဆောက်ရေးအတွက်အံ့ဩဖွယ်သောအထောက်အကူဖြစ်ပါလိမ့်မယ်။ဖျားသခင်တပါးဒီသာလင်လူသားတွေရဲ့မေတ္တာတရားကိုမြင့်မြတ်တန့်စင်စေနိုင်ကြောင်းမိဘနဲ့သားသမီးတို့ပူးပေါင်းပြီးဖျားသခင်အားဝတ်ပြုကိုးကွယ်ရမှာဖြစ်ပါတယ်ရှင်။အိမ်နောင်သားတိုင်းဟာမိမိလက်ဝါးကားတိုင်းကိုထမ်းပြီးသခင်ယေရှုဦးဆောင်ခေါ်ရာသို့လိုက်လျှောက်နိုင်မယ်ဆိုရင်ခရစ်ယာန်အိမ်နောင်တိုင်းရဲ့ရှေးဦးလှုပ်ရှားမှုလုပ်ငန်းမှာဒီအိမ်နောင်မှာခရစ်တော်၌ရှိတဲ့စိတ်နေသဘောထားမျိုးကိုမွေးမြူထားရမှာဖြစ်ပါတယ်ရှင်။နာတော်တာဆင်ခဲ့ကြတဲ့အိမ်တော်မိသားစုအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။အိမ်တော်မိသားစုတိုင်းပျော်ရွှင်တဲ့ဘဝလေးကိုတည်ဆောက်နိုင်ကြပါစေ
你描述淋漓 ချစ်ချင်းမေတ္တာကြောင့်လေးဟောကြတယ်မိတ်ဆွေခုပင်နာလေးစွေငါရဲ့ကြည်နူးစွာသချင်းသလေးများကြချင်မာတင်းတတာနောက်ဆုံးရည်ကြီးတဲ့တဲ့ငောင်းတွေပါတယ်နာဆွေငါမြေနာ
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နာဌာနမှာအောက်ပါတင်ဒားများကိုပို့ချပေးရရှိပါလိမ့်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူညီခြင်းများတဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။တင်ဒားအလုံးဟာအခမဲ့တင်နာတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချိမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 176ဖြစ်ပါလေရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 176တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင
်တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ